တောင်တရုတ်ပင်လယ်ပြင်ဒေသမှာတရုတ်ရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီးဝါရှင်တန်ဒီစီမှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုခီရှိတာနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ရဲ့ပြောကြားချက်တွေကိုတရုတ်အစိုးရကပယ်ချကြောင်းနဲ့အမေရိကန်ဂျပန်ဖိလစ်ပိုင်တို့ရဲ့ပူးတွဲပြီးတော့ဒေသတွင်းနိုင်ငံရေးကစားမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာတုံ့ပြန်လိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်ရဲ့လုံဆောင်မှုတွေဟာအန္တရာယ်ရှိပြီးရန်လိုမှုရှိကြောင်းသုံးနိုင်ငံရဲ့ကြေညာချက်မှာဖော်ပြထားတာဟာအခြေခံအချက်တွေကနေလွဲနေတယ်လို့တရုတ်နိုင်ငံယာယီဝန်ကြီးဌာနရဲ့ပြောခွင့်ရမွန်နင်းကပြောကြပါတယ်။တရုတ်ဟာကမ္ဘာမှာမဟာဗျူဟာရအကြီးဆုံးစိန်ခေါ်နေတဲ့နိုင်ငံဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်လွှတ်တော်မေခွန်းမှပြောကြားချက်ကိုကန့်ကွက်ကြောင်းနဲ့တကယ်တမ်းဒေသတွင်းတည်ငြိမ်မှုအတွက်စိန်ခေါ်နေတာကအမေရိကန်နဲ့ဂျပန်တို့ရဲ့စံဝန်ငယ်လေးထဲမှာပဲရှိနေကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ။